SBS.
This is SBS Radio.
Tora shi mya kmya. Malcolm Turnbull အစိုးရကသူတို့အကြံပြုထားတဲ့ဩစတြေးလျနိုင်ငံသားခံယူရာကိုပြန်လည်မွမ်းမံထားတာကိုထုတ်ဖော်ညင်ညာလိုက်ပါတယ်။ဒီဥပဒေမူကြမ်းကိုကြားသာပဏိနေကပါလီမန်ကိုတင်သွင်းခဲ့ပါတယ်။တကယ်လို့သာအတီးပြုတ်နိုင်ခဲ့ရင်အင်္ဂလိပ်ဘာသာကိုဖြေဆိုမှုမှာနိုင်ငံသားဖြစ်ဖို့စန္ဒပြင်းပြနေသူများအတွက်ပုံမို့၍စိန်ခေါ်မှုများနဲ့ရင်ဆိုင်ရတော့မှာဖြစ်ပါတယ်။လေဘယ်ကတော့ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။ဒါပေမဲ့အင်္ဂလိပ်စာစာမေးပွဲကအရန်ခက်ခဲတယ်လို့သတိပေးနေပါတယ်။ပါလီမန်မှာအစိုးရရဲ့ပြန်လည်မွမ်းမံထားတဲ့မူကြမ်းကိုသာအတည်ပြုနိုင်ခဲ့ရင်နိုင်ငံသားဖြစ်လို့သူများကသူတို့အင်္ဂလိပ်ဘာသာကိုကျွမ်းကျင်စွာရေးနိုင်ဖတ်နိုင်တဲ့အဆင့်မှရှိတဲ့ဆိုတာကိုသက်သေပြရမှာဖြစ်ပါတယ်။ကျွမ်းကျင်စွာဆိုတဲ့အဓိပ္ပာယ်ကို Immigration ဝန်ကြီးကပေါ်ထုတ်ဆုံးဖြတ်ဖို့ဥပဒေကခွင့်ပြုပေးထားပါတယ်။ဒါပေမဲ့ Labor Party ကတိုနီဘတ်ပြောတာကတော့အစိုးရရဲ့ IELTS အင်္ဂလိပ်စာမေးပွဲအဆင့်6ဆိုတဲ့အကြံဉာဏ်ကိုအစိုးရကမျှောချပေးထားတယ်လို့ဆိုပါတယ်။၎င်းကလူအထုံးများများအတွက်ဒါကအရန်ကိုခက်ခဲလိမ့်မယ်လို့သတိပေးထားပါတယ်၎င်းက
If you take a 6 universities start admitting people some of them demand a 5.5 so this is harder than it is to get into some universities so with a series of these issues we're setting standards
သင် English ဆမ်ဝဲအဆင့်6ရခဲ့ရင်တက္ကသိုလ်တွေကလူတွေကိုစတင်လက်ခံပါတယ်တချို့ကဆိုရင်5.5 ရဖို့ပဲလိုအပ်ပါ रे ဒါကြောင့်ဒါကတက်ကသိုလ်ကိုဝင်ဖို့ထက်တောင်ပုံမူခက်ခဲနေပါ रे ဒါကြောင့်ဒီလိုအကြောင်းကိစ္စဖြစ်ရများကဒီမှာမွေးတဲ့ဩစတြေးလျအတော်များများကတောင်ဒီအဆင့်ကိုမမီနိုင်ပါဘူးဒါမှမဟုတ်ဘယ်တော့မှမမီနိုင်တဲ့စံနှုန်းကိုကျွန်တော်တို့လှုံ့ဆော်နေတာပါဒါကြောင့်ဒါကဘယ်တော့မှဒီစာမွေးပွဲကိုမအောင်မြင်တဲ့အောက်ပိုင်းလွှာက migrant တွေကိုဒီထွင်လိုက်လို့ဖြစ်နေပြီးဩစတြေးလျမှာနိုင်ငံသားမရရှိပဲသူတို့ဘဝတစ်သက်မှာနေထိုင်ရမလို့ဖြစ်နေပါတယ်။အင်္ဂလိပ်ဘာသာစကားပြောဆိုတဲ့နိုင်ငံတွေဖြစ်တဲ့ UK, Ireland, Canada, USA နဲ့ New Zealand ကရှောက်ထားသူများကအင်္ဂလိပ်စာမေးပွဲကိုဖြေဆိုစရာမလိုပါဘူး။ဒီဥပဒေမူကြမ်းကအတည်ပြုလိုက်တာနဲ့အမြဲနေထိုင်ခွင့်ရထားသူများဟာနိုင်ငံသားရှောက်ခွင့်ရဖို့အတွက်၄နှစ်ဆောင်းအောင်မှာဖြစ်ပါတယ်။ရှောက်ထားသူများကတန်ဖိုးတွေဆိုတဲ့ထွက်ဆိုချက်ကိုလက်မှတ်ရေးထိုးဖို့လိုအပ်မယ်လို့ Immigration ဝန်ကြီး Peter Dutton ကဆိုပါတယ်။၎င်းက
The Australian Values Statement includes an understanding of respect for the freedom and dignity of the individual, freedom of religion, commitment to the rule of law, parliamentary democracy, equality of men and women.
The Australian ရဲ့တန်ဖိုးညင်ညာချက်မှာပါဝင်တာတွေကလူတဦးချင်းရဲ့လွတ်လပ်မှုနဲ့ဂုဏ်သိက္ခာကိုနားလည်လေးစားမှုဘာသာရေးလွတ်လပ်ခွင့်ဥပဒေစည်းကမ်းပါလီမန်ဒီမိုကရေစီအမျိုးသားအမျိုးသမီးဒန်းတူထားမှုသူတို့တွေဘာလူမျိုးဘာဘာသာသုံးမဟုတ်လူမျိုးစုကြောထောက်နောက်ခံကဖြစ်ပါစေလူတူချင်းအတွက်ညီမျှတဲ့အခွင့်အရေးရရှိရေးတို့ပေါ်မှာယုံကြည်ချက်ထားရှိမှုတို့ဖြစ်ပါတယ်ပြီးတော့အင်္ဂလိပ်ဘာသာစကားကဩစတြေးလျနိုင်ငံရဲ့ဘာသာစကားဖြစ်တဲ့အတွက်ဩစတြေးလျလူအဖွဲ့အစည်းကိုစီးလုံးတဲ့နေရာမှာအရေးကြီးတဲ့အခရာဖြစ်ပါတယ်ဝင်ကြီးချုပ် Malcolm Turnbull ကအင်္ဂလိပ်ဘာသာလိုအပ်မှုပေါ်တန်တရားရှိနေတဲ့ Labor Party ကဒီဥပဒေမူကြမ်းကိုထောက်ခံဖို့အတွက်ဖိအားပေးနေပါတယ်။၎င်းက
They're unable to support the need to demonstrate integration into the Australian community. They're unable to support a requirement to commit to our values and pledge allegiance to Australia.
Australian လူအဖွဲ့အစည်းတဲကိုပေါင်းစည်းနိုင်တဲ့ဆိုတာပြသဖို့လိုအပ်တာကိုထောက်မခံနိုင်ဖြစ်နေတာပါကျွန်တော်တို့ထားတဲ့တံပိုးတွေနဲ့ဩစတြေးလျနိုင်ငံပေါ်သစ္စာခံတယ်ဆိုတဲ့ဂရိပေးဖို့လိုအပ်မှုကိုသူတို့ကမထောက်ခံနိုင်ဖြစ်နေတာပါဒါပေမဲ့နိုင်ငံသားခံယူမှုမှာပြောင်းလဲတဲ့ဘေးအရာတွေကိုထောက်ခံမယ်ဆိုတာသူတို့ကစိတ်မပိုင်းဖြစ်ရသေးဘူးလို့ဆိုပါတယ်အတိုက်ခံဘာနာရေးပြောဆိုခွင့်ရှိသူခရစ်ဘိုဝင်ကထောက်ပြတာကတော့ဒီဥပဒေမူကြမ်းကိုဒီနေ့မနေ့ကသာဖတ်ခွင့်ရရှိထားတယ်လို့ဆိုပါတယ်၎င်းက
Immigration Minister's been standing at the dispatch box bellowing about Labor voting for legislation he
hadn't introduced and we had not seen. So we'll, of course, now take the opportunity to examine the legislation and take it through our normal party processes.
Asoa Satere Bonama, Immigration Winjiga Yanibari. Thumatinthuya Dere, Chanoro Mamia Dere, Ubri Mujango, Leberga, Palo Mepiam, Nesurago, Opionibari. Tajang Di Ubri Mujango, Chanoro Sansipo, Quinyego, Chanoro Yua Maga, Tejabari. Piro Patiye, Lonija, Longanzi in time. လောက်ဆောင်သွားမှာပါတော်ရာရှင်များခင်ဗျာဩစတြေးလျဟာအင်္ဂလိပ်ဘာသာစကားကိုနိုင်ငံရဲ့ဘာသာစကားအနေနဲ့ဖြစ်နေတဲ့အတွက်ဩစတြေးလျမှာအလောက်ကန်ရဖို့သွားလာဖို့လူ့အဖွဲ့အစည်းထဲမှာဝန်ဆောင်ဖို့ကအင်္ဂလိပ်ဘာသာစကားကရေးသားတာမကျွမ်းကျင်ရင်တောင်ပြောဆိုတတ်ဖို့ကမဖြစ်မနေရှိသင့်ပါကြောင်းပြောဆိုရင်းSBS
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။